ပြည်ပြောင်းလဲရေလှုပ်လာတဲ့မြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေဟာ2019ခုနှစ်ကစပြီးတဖြည်းဖြည်းတက်လာခဲ့ပါတယ်ဒီနှစ်ထဲမှာတော့စံချိန်ချိုးအောင်တက်လာခဲ့တယ်လို့သမ္မတအကြံပေးတဦးကပြောပါတယ်သမ္မတဦးသိန်းစင်ရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးကနှစ်ထောင်စက်လေးနှစ်ထောင်စက်ငါဘဏ္ဍာနှစ်အတွင်းအနားနိုင်ငံတွေကပါဝင်လာတဲ့ဒီယင် ဒီဒီနှစ်ထဲမှာမနစ်ကနဲ့ရှင်းနိုင်လို့ရှိရင်နိုင်ငံခြားယင်းဒီမြုပ်နယ်မှုကထူးထူးခြားခြားဒီစံချိန်တင်လောက်ကိုတိုးတက်သွားတယ်လို့သတင်းတွေထပ်နေပါတယ်အဲ့တော့လည်းပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
ဟုတ်ကဲ့ဒီနှစ်ရဲ့ထူးခြားချက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဒီဝင်ခဲ့တဲ့နိုင်ငံခြားယင်းဒီမြုပ်နယ်မှု 4.1 ဘီလီယံလောက်ရှိတာနေဒီနှစ်မှာ8ဘီလီယံလောက်ဖြစ်တယ်ရှင်နှစ်ဆနီးပါးတက်လာတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဒီနေ့မှာဒီကျွန်တော်တို့ဒီ data အတွင်းပေါ့နော်အရှိတောင်ရှား data အတွင်းကတခြားနိုင်ငံတွေရဲ့ဒီယင်းနှိမ့်နယ်မှုတိုးတက်လာတဲ့နှုံနဲ့ရှင်းမယ်ဆိုရင်ရောမြန်မာနိုင်ငံတွေထားကဘယ်လိုနေထားရှိမလဲ
data အတွင်းမှာကောကမ္ဘာစီးပွားရေးဝန်ကျင်မှာတခြားနိုင်ငံတွေနဲ့ရှင်းနိုင်မယ်ဆိုရင်အမှန်ကောင်းတဲ့ရလာလို့ပြောလို့ရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော် data အတွင်းမှာကြည့်မယ်ဆိုရင်လည်းဥပမာဖြင့် data ထဲမှာအများကြီးယင်းနှိမ့်နယ်မှုကိုရနေတဲ့ဒီထိုင်းနိုင်ငံတို့လိုကမ္ဘောဒီးယားနိုင်ငံတို့တွေဆိုင်ကျွန်တော်တို့ရဲ့တိုးတက်နှုံမှာများပါတယ်ခင်ဗျာဝင်လာတဲ့ပမာဏဟာဒါတခြားဥမာဖြင့် BNN တို့ဘာလို့လဲရှင်တို့တော့မရသေးပေမဲ့အတိုးတက်နှုံးမှာတော့ကျွန်တော်တို့ကပုံပြီးမြင့်တာကိုတွေ့နေပါတယ်သို့တော့ဒီပမာဏကိုပဲတခြားခုရိုးစဲနိုင်ငံတွေဖြစ်တဲ့အာဖရိကတိုင်းမှာရှိတဲ့နိုင်ငံတွေပဲကြည့်မလားတခြားဒီဈေးကွက်တွေနဲ့ချိန်ကြည့်မယ်ဆိုရင်ဒီတိုးတက်နှုံးဟာမတန်မအားကောင်းတဲ့တိုးတက်နှုံးကိုပြောပြရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီနိုင်ငံခြားယင်းနှိမ့်နယ်မှုတွေတိုးတက်လာတဲ့နေရာမှာဘေကန်ဒါတွေမှာဒီထူးထူးခြားခြားပေါ့နော်တိုးတက်လာတာကိုတွေ့ရပါလေ။
အဲ့တော့ကျွန်တော်တို့ဒီဟိုပါပေါ့ဒီနိုင်ငံရဲ့သဘာဝတန်ငွေနဲ့ပတ်သက်ပြီးတော့ဒီသဘာဝအရေးမြင့်တွေသူ့ကိုထုတ်လုပ်တဲ့လုပ်ငန်းတွေမှာအရေးမြင့်တာမျိုးကပုံပြီးတိုးတက်လာတာပေါ့နော်။သူတို့ရဲ့တိုးတက်မှုနှုန်းကတခြားကဏ္ဍတွေကိုဝင်နေတိုးတက်မှုနှုန်းထက်ပိုမြန်ခဲ့တာကိုတွေ့ရပါလေ။အဲ့တော့ဒါတစ်ဖက်ကကြည့်ရင်လည်းဒါအားရကျင်းနေဆရာကောင်းတာကကျွန်တော်တို့ဒီသဘာဝအရေးမြင့်တွေသူ့ကိုထုတ်လုပ်ရေးလုပ်ငန်းတွေမှာပုံကြီးပုံလင်းနေတာမျိုးရှိအောင်ကျွန်တော်တို့နိုင်ငံတကာစံတစ်ခုဖြစ်တဲ့ EIPI မှာလည်းမြန်မာနိုင်ငံဟာဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့အတွက်ကြောင့်မလို့ဒါကိုသူဖြစ်နိုင်ငံတကာကုမ္ပဏီတော်တော်များများအထူးသဖြင့်ကတော့ဒီအနောက်နိုင်ငံကဒီပုံရိးစံတွေနဲ့ EIPI ပုံလင်းနေတာမျိုးစံတွေကိုပုံပေါ်တံမိုးထားတဲ့ကုမ္ပဏီတွေကပုံမရင်းရင်းရုံးနှံလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီရင်းနှီးတဲ့တဘာဝဓာတ်ငွေကဏ္ဍအပြင်ပေါ့နော်ဒီတခြားဒီကဏ္ဍတွေမှာရောတိုးတက်တာကိုတွေ့ရပါလား
ဟုတ်ပါလဲဒီအရင်တော့ဆိုရင်တော့ဗျာကျွန်တော်တို့ဒီ manufacturing လို့ခေါ်တဲ့ဒီအဆင်မလုံးမှုနဲ့ကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုကမရှိသလောက်ပဲဗျာအခုကတော့ပုံပြီးတော့ဒီ10ဘီလီယံကျော်အထိဖြစ်လာတယ်ဆိုတော့ဟိုကဒါအတော်ကြီးကိုတိုးတက်လာပြီလို့ပြောလို့ရတာပေါ့နော်ဆိုတော့ပုံပြီးတော့ဒီဟာကမြန်မြန်ဆန်းဆန်းဝင်လာဖို့ကျွန်တော်တို့ဆွဲဆောင်အောင်မဲ့လုပ်ငန်းတွေအများကြီးကြာနေသေးတယ်ဆိုတဲ့ဟာကိုကျွန်တော်တို့အမြဲတို့ဆောင်နေရမှာဖြစ်ပါ
ဟုတ်ကဲ့အခုလို့ဒီတိုးတက်အောင်လုပ်တဲ့နေရာမှာပေါ့နော်အဓိကစင်ခေါ်ချက်တွေဘာတွေရှိနေပါလဲ
အတစ်ခါကြာကြည့်ရတော့လေကျွန်တော်တို့နိုင်ငံမှာလက်ရှိလူတွေကတော့တခြားဒီစက်မှုလက်မှုနဲ့ကွန်ထရိုးလုပ်ငန်းတွေမှာသူတို့ဖြင့်လူအားကိုခြေပြုတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုကိုပုံမဆွဲဆောင်ဖို့လိုအပ်နေတဲ့အနေအထားတွေကိုလည်းတွေ့နေပါတယ်ဒါကြောင့်လဲဆိုတော့ဒီလက်တွေမှာတော့အဓိကလူလူအပေါ်မှာပုံမှန်ကျိုးတက်ရမှုချက်ချင်းရနိုင်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကတော့ဒါဒီဆက်မှုလက်မှုကုန်ထုတ်လုပ်ငန်းတွေဒီထုတ်လုပ်မှုကိုအခြေခံတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအဓိကအဲ့ဒီအတွက်ဘာတွေလုပ်ဖို့လုပ်မလဲ
ဒီနှစ်တည်းမှာအများဆုံးလုပ်နိုင်တဲ့ကိစ္စတော့ဌာနတစ်ခုနဲ့တစ်ခုနဲ့ကြားမှာဆက်ဆက်ပြီးတော့အလုံးပေါင်းပြီးဖြေလျှော့ရမယ့်ကိစ္စမျိုးဒီဥပမာအဖြစ်ဒီကုန်သွယ်ရေးနဲ့ပုဂ္ဂိုလ်မြင့်လေးရေးဆိုရင်ဥပမာအဖြစ်ဗျာကုန်ထုတ်လုပ်ငန်းတွေမှာလာပြီးဒင်းရင်းမြုံနံကြမယ်နိုင်ငံတကာရင်းနှီးမြုံနံမှုရှိတယ်အဲဒီနိုင်ငံတကာရင်းနှီးမြုံနံမှုကိုခြေပြုပြီးတော့ကျွန်တော်တို့ဒီဆက်ယုံနေရနေပြီးတော့နိုင်ငံခြားပုဂ္ဂိုလ်ပို့လို့လဲဆိုရင်တချို့ပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ခြေဆောင်မှုတွေအမျိုးမျိုးရှိခဲ့တယ်ဆိုပေမဲ့လည်းဌာန35ခုပေါင်းပြီးတော့မှဖြေလျှော့ရမယ့်လုပ်ငန်းလေးတွေမှာဌာနအချင်းချင်းပေါင်းဆက်နေတဲ့မှုကအမှန်အရေးကြီးနေပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစားဦး